VOA အစီအစဉ်တွေကို Washington မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်ကျွန်မဆုမြတ်မော်မှာမကြခင်ရက်ပိုင်းကရန်ကုန်စက်မှုဇုံတွေမှာအလို့သမားအများအပြားစုဝေးခဲ့တာကြောင့် COVID-19 ရောဂါပြန့်နှံ့မှာစိုးရိမ်နေတယ်လို့ COVID-19 လူနာတွေကိုကုသပေးနေတဲ့ကျန်းမာရေးဝန်ထမ်းတွေရောဂါကူးစက်မှာစိုးရိမ်နေတယ်လို့အလို့သမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယောအထုကုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းက VOA မြန်မာပိုင်းကိုပြောပါတယ်လူမှုဖူလုံရေးကြေးပေးထားတဲ့အလို့သမားအားလုံးကိုကုသပေးတဲ့အလို့သမားဆေးရုံမှာCOVID-19 တန်တရားလူနာတွေစောင့်ကြည့်ဖို့ပြင်ဆင်ထားတာနဲ့ပတ်သက်လို့ယာယီဆေးရုံအုပ်ကြီးကိုဆက်သွယ်မေးထားပါတယ်
။ကျွန်တော်တို့အခုကတော့ကြိုးတော့ပြင်ထားတာပေါ့နော်။ပြင်ထားရဆိုတာဆိုကြပါစို့ရဲ့အဲကျွန်တော်တို့စီကိုဖြားတဲ့လူနာရောက်လာဆိုရင်ဖြားတဲ့လူနာအတွက်ကိုတီးတန့်ထားဖို့ခန်းနေကျွန်တော်ဖွဲ့ထားတယ်။ဖွဲ့ထားပြီးတော့အဲ့ဒီလူနာကိုကြည့်ဖို့အတွက်ကိုကျွန်တော်တို့ဂျူတီကိုဘလို့ဆင်းမဲ့ဆောင်လို့တခါပြင်ထားတာပေါ့နော်။ပြင်ထားတော့အဲ့လိုကိုဗစ်တန်တရားရှိတဲ့လူနာကိုစောင့်ကြည့်ဖို့အတွက်ကိုအခန်းနေပြင်ထားပါတော့။
အဲ့တော့အဲ့လိုမျိုးပြင်ဆင်တဲ့အခါမှာရောဆရာတို့ဟိုလိုအပ်ချက်တွေပါလေရှိလားအကုန်ပြည့်စုံပြီလားဆရာ
လိုအပ်ချက်ကတော့ကျွန်တော်တို့စီမှာကဒီခုနအခြေခံလိုအပ်ချက်တွေဖြစ်တဲ့ PPE ကို mask တို့အဲ့ဒီစာအားလုံးကတော့ကျွန်တော်စီမှာပြည့်စုံရှိတယ်ဟိုမရှိတာတစ်ခုကတော့ ventilator ပေါ့ ventilator ကျွန်တော်ဆေးရုံကကိုရီးယား ICU မရှိတဲ့အခါကျတော့ ventilator ကိုကျွန်တော်တို့ကဝယ်မထားပြည့်ဘူးကျွန်တော်တို့ကလေအသက်ရှူဆက်ကိုပေါ့နော်ကျွန်တော်စီမှာဥတော်ဆက်အသက်ရှူဆက်ကတစ်လုံးပဲရှိတယ်အဲ့ဒီစာကိုပဲကျွန်တော်ပြည့်ထားတယ်နောက်အဓိကပြဿနာကတော့ကျွန်တော်လူသမားစီမှာကျန်းမာရေးဝန်ကြီးဌာနကလည်းအင်အားခွဲပြရတာဆိုတော့ကျွန်တော်စီမှာဥစားပေါ့ human resource ဆိုတော့အင်အားနည်းတာမှအဲ့ဒါတခုပဲကျန်တာကတော့ပြည့်စုံရှိပါလား
ဟိုအခုလက်ရှိကူးစက်နေသူတွေထဲမှာဒီဆရာဝန်တွေသူနာပြုတွေနောက်ကျန်းမာရေးဝန်ထမ်းတွေပေါ့လေပါနေတဲ့အခါကျတော့ဆရာတို့ဆေးရုံမှာရောအဲ့လိုမျိုးကျန်းမာရေးဝန်ထမ်းတွေအတွက်ကိုဒီအကာအကွယ်ပေးဖို့အထိအပြည့်စုံပြင်ဆင်ထားလာပစ္စည်းရောအလုံးလောက်ရှိပါလားဆရာ
ဟာရှိပါတယ်အဲ့ဒါတော့ရှင်းနေကျွန်တော်ပြောနေ PPE လည်းအလုံးလောက်ရှိတယ် mask တွေလည်းအလုံးလောက်ရှိတယ်craft တွေပါအကောင်ကကျွန်တော်တို့တို့အတွက်အခြေခံလိုအပ်ချက်အကုန်လုံးဟိုပြည့်ပြည့်စုံရှိရယ်နောက်ပြီးတော့တခါတို့နဲ့ထိတွေ့မှုရှိသွားတော့ကျွန်တော်တို့ quarantine ထားဖို့အတွက်တော့မှကျွန်တော်တို့တိကျနေရာစီစဉ်ထားရတာရှိပါတယ
်ဟိုခုနပြောသလိုပေါ့နော်ဇာတို့ဒီအသက်ရှူဇက်မှာတော့မလောက်မငါဖြစ်တဲ့တခုပဲရှိတယ်ဆိုတော့တကယ်လို့အခုလောလောဆယ်တော့ဆရာတို့ဆေးရုံမှာလူနာမရှိသေးဘူးပေါ့လေတကယ်လို့ရှိလာပြီးတော့အဲ့လိုမျိုးလိုအပ်လာမယ်ဆိုရင်ဘယ်လိုမျိုးဆောင်ရွက်ဖို့ဆရာတို့မှာအစီအစဉ်ရှိပါလဲရှင့
်ကျွန်တော်တို့ဒီဆေးရုံကအခုလောလောဆယ်ဒီကျွန်တော်တို့ဒီရိုးစားပေါ့ကျောင်းဝန်ကြီးဌာနရဲ့ guideline တွေတော့ဒီရန်ကုန်တိုင်းအတွင်းမှာရှိတဲ့ဆေးရုံတွေအားလုံးကတော့ဟိုနောက်ဟို positive ရိုးစား COVID-19 positive ဖြစ်သွားပြီဆိုရင်တော့သူကဝေဘာကြီးဆေးရုံတောင်းပလာဆေးရုံဖောင်ကြီးပေါ့သူတို့သတ်မှတ်ထားတဲ့အထူးဆေးရုံတွေဖွဲ့ပြီးကိုညွှန်ကြားထားပြီးသားဆိုတော့ကျွန်တော်တို့ဆေးရုံမှာဒီ ventilator တင်ရတဲ့အဆင့်လောက်ထိလူနာရှိဖို့တော့ပြောင်းလဲထားဘူးကျွန်တော်စီမှာဒီခုနတန်တရားလူနာပဲထားဖို့ရှိထားတဲ့အဆင့်တော့ပဲရောက်မယ်တကယ်လို့ positive ဖြစ်သွားပြီတွေ့သွားပြီဆိုရင်ကျွန်တော်ကထပ်ပြီးလူနာကိုထပ်လွှဲပြီးရောက်မှာပေါ့နော
်ဟိုပြီးခဲ့တဲ့ရက်ပိုင်းနေရာလဲဆရာတွေ့မှာပါဒီရန်ကုန်ဒီဆက်မှုဆောင်တွေမှာအလုပ်သမားတွေအများကြီးပဲသူတို့ဆက်ရုံတွေဖွင့်နေဆိုပြီးတော့လာကြရပေါ့လေဆိုတော့ဒါကြည့်ရင်တော့ဒီယောဂပိုးကူးဖို့အတွက်ကအင်တာဆိုရင်ဆရာအခြေအနေဖြစ်တယ်ပေါ့လေဆိုတော့အဲ့ဒီနောက်ဆက်တွဲရောဆရာတို့ဘာတွေသိရပြီတဲ့ဒီယောဂပိုးကူးရဲ့အခြေအနေအဲ့ဒါတွေနဲ့ပတ်သက်လို့ဆရာပြောချင်ပါလေရှင
်အဲ့ဒီဇာတာကျွန်တော်တို့ဒီလူသမားဆေးရုံကလူဖွင့်ဆေးကန်းလူတွေတော့ကဒါအောင်ဆိုရင်လည်းသိစားပါပဲသိစားတော့လေအဲ့တော့အဲ့ဒီအဖြေကဘယ်အချိန်မှသိမလို့ဆိုကျွန်တော်ထင်တယ်နောက်နှစ်ပတ်နောက်ပိုင်းဆိုတော့ဒီမီလာလောက်မှပဲအဖြေကိုပို့ပြီးတော့တိကျသိရမယ်ထင်တယ်အခုကတကြံပြီးဆက်ရုံလုံးဝင်ပြန်ဖွင့်ကြတယ်ဖွင့်ပြီးတော့တခါတချို့လည်းပိတ်တယ်တချို့လည်းဖွင့်တယ်အမျိုးမျိုးဖြစ်ပြဒါပေမဲ့ဘာကြောကွန်တက်တွေကတော့ရှိသွားကြတယ်ပေါ့နော်ကွန်တက်တွေကရှိသွားကြတယ်ကွန်တမနေးရှင်းတွေရှိသွားကြတယ်ဆိုတော့အဲ့ဒီအချိန်အခုတော့ပေါ်မှမဟုတ်ဘူးနောက်နှစ်ပတ်လောက်ကြာတဲ့ခါကျမှအဖြေကတိကျသိရမယ်ထင်တယ
် so ဟိုဆရာဝန်တယောက်အနေနဲ့ပေါ့လေအခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့ကူးစက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဆရာရဲ့စိုးရိမ်မှုကိုဘယ်လိုပြောချင်လဲရှင့
်။ကျွန်တော်ရဲ့စိုးရိမ်မှုပြောရမယ်ဆိုရင်တော့လောလောဆယ်ပြောအခုနလည်းကျွန်တော်ကစိတ်ပူရတစ်ခုရှိတယ်။ကျွန်တော်ကျမ်းမာရေးဝန်ထမ်းတွေကိုအဓိကထိသွားမှာတစ်ခုရှိတယ်။နောက်တစ်ခုကအခြေခံလူဒန်းစားတွေမှာပေါ်ပြန့်ပွားသွားမှာနှစ်ခုရှိတယ်ပေါ့နော်။ဘာကြောင့်လဲဆိုတော့ကျွန်တော်ကျမ်းမာရေးဝန်ထမ်းတစ်ခုထိဥပမာအနေနဲ့တာကြီးလေးဆေးရုံကိုကြည့်ပါဦး။တာကြီးလေးဆေးရုံမှာတရား positive ဖြစ်ကြတယ်။တဆေးရုံတော့ကွာနီးဝင်တဲ့ခါကျအဲ့ဆေးရုံတရုံလုံးကလုပ်ငန်းတွေရပ်ဆိုင်းသွားသလိုဖြစ်သွားတာလေ။ဆိုတဲ့ခါကျတော့ဒီကျမကြီးဝင်တဲ့တယောက်ထိလိုက်ပြီဆိုတော့အဲ့ဒီကျမကြီးဒီပြင်းယောဂါကြီးကုဖို့လူတွေပါအကုန်လုံးကကွာနီးမှမှအဲ့ဒီစနစ်ကြီးရက်ဆိုင်သွားမှာပေါ့နော်အဲ့ဒါတခုကြောင့်စိတ်ပူတယ်နောက်တစ်ခါကျတော့အခြေခံလူတန်းစားရေပေါ့အခြေခံလူတန်းစားရေဆိုတာတနည်းလုံးမှတနည်းဆိုတာသူတို့နားဖို့လည်းချိန်မရှိဘူးအိမ်မှာနေရတဲ့ခါကျလည်းတရင်ထဲမှာ50-60ယောက်စုပြုံနေကြရရှိတယ်အဲ့တော့သူတို့တယောက်ဖြစ်ပြီဆိုတော့အကုန်လုံးကဥစား outbreak ဖြစ်သွားဖို့ကအချမ်းစာတအားကိုများသွားပြီပေါ့နော်အဲ့ဒီနှခုကျွန်တော်စိတ်ပူတယ်
ဒီ American တို့ Britain တို့လိုမျိုးပေါ့ဒီလိုနိုင်ငံတွေမှာတော့မှဒီဆရာဝန်တွေတော်တော်လေး outbreak ဖြစ်လာလို့ရှင်ဆရာပြောသလိုပေါ့လေဟိုကူးစက်မှုအများကြီးကူးစက်လာပြီဆိုလို့ရှင်သူတို့ဒီလူနာတွေကုသပေးဖို့အတွက်ကတော်တော်လေးမနိုင်မနှင်းဖြစ်တယ်ဆရာဝန်တွေမှာမနိုင်မနှင်းဖြစ်တယ်နောက်ဒီခုနပြောတဲ့ဆေးရုံတွေမှာလိုအပ်ချက်တွေရှိလာတယ်ဆိုတော့ဗမာပြည်မှာရောအဲ့လိုဖြစ်လာရင်ဟိုတနိုင်ငံလုံးအတိုင်းအတာပေါ့နော်လုံလုံလောက်လောက်ကုသပေးနိုင်ဖို့အတွက်ကိုဆရာအနေနဲ့ဘယ်လိုမြင်လဲရှင်
ကျွန်တော်အနေနဲ့ဆိုရင်တော့အခုချိန်ကြီးကတော့အဆင်ပြေနေသေးတာပဲဒါပေမဲ့ခုနလိုအောက်ပြီးဖြစ်သွားတဲ့အနေအထားမှာဆိုရင်တော့ကျွန်တော်တို့ထင်တယ်ဟိုအင်္ဂလန်တို့အမေရိကန်တို့နိုင်ငံမျိုးတော့မနိုင်မနှင်းဖြစ်ပြီဆိုရင်ကျွန်တော်တို့နိုင်ငံမျိုးတော့ဒီထက်ပိုဆိုးမယ်လို့ထင်တာပဲ
ဟုတ်အဲ့တော့အဲ့ဒီလိုမျိုးအခြေအနေတက်တာအောင်ရောဘယ်လိုမျိုးတွေလုပ်လို့ရလဲဆရာဘာပြောချင်ပါလဲရှင
်ဟုတ်ကဲ့အဲ့ဒီလိုအခြေအနေကိုတက်တာအောင်လုပ်မယ်ဆိုတော့ကျွန်တော်တို့မျှော်မှန်းထားတာကတော့ခုနတကြံကျုံပြည့်ရဲ့ရှိကိုကျွန်တော်ဆက်ပြီးပြည့်လက်စီချင်တာပေါ့နော်ဆက်ပြီးပြည့်လက်စီချင်တယ်ဆက်ပြီးပြည့်လက်ရဲ့ရှိမှာဒီလို့သမားအလုပ်ရုံစေုံနေမှာတို့လောက်ခလာစားမရဟောဘယ်လိုမျိုးဖြည့်ဆည်းပေးနိုင်မလဲခုနကကျွန်တော် stay home ပေါ့နော် home stay ကိုကျွန်တော်ကာလာလေးကိုဆက်ပြီးတော့တိုးလိုက်မယ်ဆိုရင်တစ်လနှစ်လလောက်ဆက်တိုးလိုက်မယ်ဆိုရင်ဒီဖြစ်နေတဲ့အခြေအုံရပ်တန့်လိုက်နိုင်မယ်ဆိုတော့ကျွန်တော်ထိန်းနိုင်မယ်ထင်တာပဲ
အလုသမားဆေးရုံကြီးရန်ကုန်ရဲ့ယာယီဆေးရုံအုပ်ကြီးဖြစ်သူအယိုးအထုကုဆရာဝန်ကြီးဒေါက်တာတင်မင်းထွန်းဖြစ်ပါတယ်ရှင်ကျွန်မဆုမြတ်ပါပါ